အခုတစ်ခါတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံနဲ့အညီပြည်သူနဲ့ထိတွေ့ဆက်ဆံရမှာမောက်မစွာမဆက်ဆံမိဖို့နဲ့နိုင်ငံအာဏာဆက်တောင်းဝန်ယူဖို့ဆိုရင်ပြည်သူကရုံရုံကြီးလွှဲအပ်လာတဲ့အာဏာဖြစ်ဖို့လိုတယ်လို့ဒီနေ့ကျင်းပတဲ့ပထမဘူကော်မတီတရမအချင်းအစည်းအဝေးမှာပါတီရဲ့အကြီးအကဲတောင်းဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ဒီအစည်းအဝေးကိုမြန်မာနိုင်ငံတဝန်းကတိုင်းဒေသကြီးဝန်ကြီးချုပ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်လွတ်တော်ကိုယ်စားလှယ်တွေဘူကော်မတီအစင်းစင်းကပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်။ရန်ကုန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘူယုံမှာဇွန်လ24ရက်နဲ့25ရက်နေ့ရက်သက်တိုက်ကျင်းပမယ့်အဓိကဆွေးနွေးပွဲမှာဒီအဓိကဆွေးနွေးပြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဒီနေ့အစည်းအဝေးမှာသဘာဝတူဖြစ်တော်ဝင်ယူတဲ့ဥအောင်ချင်းမျိုးကို VO မြန်မာပိုင်းကမတ်စုမုံကသက်သက်မြင့်မြတ်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။အဓိကအချက်ကကြတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်သားနဲ့တွားနေတာဖြစ်တဲ့အတွက်သူကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ပဂရိအခြေအနေကိုသိရှိနိုင်လို့ရဆိုရင်ပြည်သူတွေနဲ့ဆက်ဆံတဲ့အခါမှာရေကြီးတိမ်မွေးဖို့မောက်မှန်မှုတွေမရှိဘူးပြည်သူတွေရဲ့အတန်ကိုနားထောင်မှုဆိုတာအင်တန်အရေးကြီးတယ်ဆိုတဲ့အချက်တစ်ချက်ပေါ့နော်။နောက်ဒုတိယတစ်ချက်ကတကယ်ဆောင်ရွက်တဲ့အခါမှာသူကဘာလို့ရမလဲဆိုရင်ပါတီထဲမှာရှိတဲ့သူတွေကသူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရှေးမဆွာကလေးကိုကညှို့မှန်းထားတဲ့ပန်းတိုင်ဟာတိုင်းပြည်တွေအင်မတန်မှပြည်ပြည်ပြောင်းလဲတဲ့အချက်တွေအများကြီးအတွက်ကိုညှို့နှင့်ထားတာဖြစ်တဲ့အတွက်တွားရမခီးရရှိကြဦးမယ်အဲ့ဒါတွေကိုမျက်နှာမူပြီးတဲ့အခါကျတော့စုစုစည်းစည်းနဲ့ညီညီနဲ့ပူးပေါင်းဆောင်ရွက်တတ်တဲ့အလေးထားတွေရှိဖို့လိုမယ်အဲ့ဒါပြောခြင်းနဲ့နောက်တစ်ခုကကျတော့တကယ်ဆိုရင်သူပါတီထဲမှာသတ်မှတ်ထားတဲ့စီမင်းစည်းကမ်းများဒီပါတီရငကူတဲ့ကူကရည်ရွယ်ခဲ့တဲ့ညွှန်မှန်းချက်တွေ policy တွေအပေါ်မှာမူတည်ပြီးတော့အကောင့်အထည်ပေါ်နိုင်ဖို့ရလိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်တဲ့အတွက်ကြောင့်စီမင်းစည်းကမ်းတွေအတိုင်းလိုက်နာဆောင်ရွက်ကြဖို့လိုမယ်စီမင်းစည်းကမ်းဖောက်ဖျက်ခြင်းဟာပါတီရဲ့မူ policy တွေနဲ့ရည်ရွယ်ချက်ပန်းနိုင်ကိုအနှောက်အယှက်ဖြစ်သွားစေနိုင်တယ်ဒါကြောင့်စီမင်းစည်းကမ်းနဲ့အညီဆောင်ရွက်ကြဖို့လိုမယ်ဆိုတဲ့ဥစ္စာကိုပြောတယ်နောက်တစ်ခုကအခုအရင်တုန်းကအတိုက်အခံအနေထားမျိုးနဲ့ရှိကြနေပြီးတော့အခုဆိုရင်စီမံခန့်ခွဲခွင့်ကိုရတဲ့အခါမှာနောက်စီမံခန့်ခွဲခွင့်ဆက်ပြီးတော့ရဖို့ဆိုရင်ပြည်သူတွေကိုယ်တိုင်ကယုံယုံကြည်ကြည်နဲ့ကြည်ကြည်ပြုပြုအာဏာပေးအပ်ခြင်းတာဝန်ပေးအပ်ခြင်းရှိပါမှအစိုးရအနေနဲ့ဆိုရင်အောင်မြင်အောင်ဆောင်ရွက်နိုင်မှာရှိတယ်။ဒါကြောင့်မို့လို့ပြည်သူတွေကနောက်ကတာဝန်ပေးအပ်တဲ့နေရာမှာယုံကြည်မှုနဲ့ကြည်ကြည်ပြုပြုပေးအပ်နိုင်တဲ့အစီအမျိုးဖြစ်အောင်တပ်တူဝင်နေနေနဲ့ဆောင်ရွက်ကြဖို့လိုတယ်ဆိုတာလို့ပြောပြတာ
။ဟုတ်ကဲ့။အန်ကျေအခုကဝင်းကြီးချုပ်တွေကဒီလွတ်တော်ဥက္ကဋ္ဌပါဝင်ဒီပါတီကိုယ်စားလှယ်တွေလည်းတက်ရောက်တဲ့အခါကျတော့ဒီအခုလက်ရှိအာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီပြည်နယ်နဲ့တိုင်းပြည်တိမှရှိနေတဲ့ဒီလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလှုပ်ထုတ်လုပ်ကြီးတွေနဲ့လုပ်ရမယ်ဆိုတဲ့ဟာပေါ့နော်ဒီအစည်းအဝေးမှာဆွေးနွေးပြတာရှိပါလဲအန်ကျေ။
ဟုတ်တယ်အခုကြတော့နေမြေလိုတိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုကိုယ်စားပြုတဲ့ဗဟိုကော်မတီတွေကနေပြီးတော့တက်ဆိုင်ရာအလုံးမှုဆောင်အဖွဲ့တွေကတက်ဆိုင်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေညှိနှိုင်းပြီးတဲ့အခါမှာတက်ဆိုင်ရာနေမြေအသီးသီးရဲ့နိုင်ငံရေးဆိုင်ရာအတွေ့အကြုံတွေကိုအကြံပြုချက်တွေနဲ့အစီရင်ခံစာတွေတင်တာလေတင်တော့အဲ့ဒီအစီရင်ခံစာတွေကိုမနေ့ကလောက်ကြတဲ့အခါကျတော့ RCC ကအစည်းအဝေးကိုထိုင်ပြီးတဲ့အခါကျတော့ဘာတွေလုပ်ဖို့လိုမလဲဘာတွေပြင်ဆင်ဖို့လိုမလဲဆိုတဲ့ဟာတွေကိုအကောင့်တွေဖော်ဖို့ရတယ်ကျင်းလာကြမှာပေါ့နော်ဒီကမှာတိုင်းဒေသကြီးတချို့ဝင်ကြုတ်ပြီးတော့ဘ ਹੁ ကော်မတီထဲမှာပါတာလည်းရှိတယ်မပါတာလည်းရှိတယ်လေအဲ့တော့ဘ ਹੁ ကော်မတီထဲမှာပါတဲ့လူကဒါတကယ်တမ်းကျတော့အုပ်စုရေးရအစီရင်ခံစာတော့မဟုတ်ဘူးပါတီရဲ့ဘ ਹੁ ကော်မတီတွေရဲ့ဘ ਹੁ ကော်မတီအဖွဲ့ဝင်တွေရဲ့အစီရင်ခံစာပဲဒါမျိုးအဲ့ဒီနေရာမှာလွှတ်တော်ကိုယ်စားလှယ်တွေကအလုံးမှုဆောင်အဖွဲ့တွေကစီနိုင်ကြိုင်မြင်ပြီးတော့ကိုယ့်ရဲ့နေမည်အသီးသီးရဲ့အခြေအနေကိုနိုင်ငံရေးနဲ့ပတ်သက်ပြီးတော့ကနေမည်မှာအခုရင်ဆိုင်နေရတဲ့လူတွေ့ကြုံနေရတဲ့အခြေအနေနဲ့အတူတော့နောက်ပါတီချင်းဆိုင်ရာဆောင်ရွက်မှုအခြေအနေတွေတော့ဒါတွေကိုသူအစီရင်ခံစာတွေအတိအကျတင်ပြလာပဲဒီနေ့ကတော့လေ
ဟုတ်ကဲ့အန်ကေအဲ့တော့မနေ့ပြန်မှာရောဗားရီများလုပ်ဖို့အစီအစဉ်ရှိပါလဲအန်ကေဦးအောင်ကြည်နော
်ဒီနေ့ကတော့ဘ ਹੁ ကော်မတီကလည်းပဲအစီရင်ခံစာတင်တယ်လေ
ဟုတ်ကဲ့
အလုံးမှုဆောင်အဖွဲ့ကလည်းအစီရင်ခံစာတင်တယ်လူမှုထောက်ကူအဖွဲ့ကလည်းအစီရင်ခံစာတင်တယ်အဲဒီတိုင်းနဲ့ပြည်နယ်အသီးသီးကလာတဲ့တိုက်ဒေသကြီးနဲ့ပြည်နယ်အသီးသီးကစီစီကလည်းအစီရင်ခံစာတွေတင်တယ်အဲ့ဒီအစီရင်ခံစာတွေကိုမနေ့ထင်ကြတဲ့ခါကျတော့ဒါစီစီကဒီအစီရင်ခံစာတွေပေါ်မှာမကြည့်တော့စီစီတွေစီဝေးထိုင်ရမှာပေါ့နော
်ဟုတ်ကဲ့ပါ
စီဝေးထိုင်ကြည့်တဲ့ခါကျတော့ဒါနဲ့ပတ်သက်ပြီးတော့ပြန်လဲရှင်းလင်းလာပြီးအဆုံးဖြတ်ပြီးတော့လေးချပ်ပြီးမှာပေါ့
ဟိုအန်ကယ်နဲ့တဘာပတိမိကုန်းနဲ့မှာပြောဆိုသွားတာရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့မှဆောင်ရွက်ရမယ်ဒီစိန်ခေါ်မှုတွေအခက်အခဲတွေရှိတယ်ဒီပါတီဝင်တွေရောဒီအခုပါတီထဲမှာလက်ရှိတာဝန်ယူနေတဲ့သူတွေရောလုံဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြည်ပေးချင်တာရှိပါလေအန်ကယ
်အခုဘ ਹੁ ကော်မတီတွေကိုပြန်လည်ပြီးတော့ စုဝေးကြပြီးတဲ့ခါကျတော့ကိုယ့်ရဲ့နေမြေဒီဒီမှာရှိနေတဲ့ဟိုအခြေအနေအရရက်ကိုအစီရင်ခံစာတွေတင်ထိုင်ပြီးတော့ဒီအစီရင်ခံစာတွေအပေါ်မှာမူတည်ပြီးတော့ကရှစ်ဆက်သွားရမယ့်အခါဒီမှာဟိုအရှင်ပလင်မီတွေဘာတွေလုပ်ဖို့လိုမလဲအကြံပြုစရာတွေဘာတွေလုပ်ဖို့လိုမလဲပြင်ဆင်စရာတွေဘာတွေလုပ်ဖို့လိုမလဲဘယ်ဟာတွေကသတိထားပြင်ဆင်ရမလဲဆိုရင်ချက်လက်တွေကိုတည်ရှိနေအောင်လုပ်တဲ့ပါတီရဲ့ပုံမှန်ကူစီကြရရလုပ်တဲ့အစီအွေပါပဲကွယ
်ဟုတ်ကဲ့ပါရှင်အန်ကယ်ဥရောပကြီးမျိုးဖြစ်သေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ကောင်းပါပြီဗျာမဆုမုံကြီ
းအဲဒီပါတီဘိုကော်မတီဝယ်ဥအောင်ချီမြွန့်ကိုမဆုမုံကဆက်သွယ်ပြန်ခဲ့တာဖြစ်ပါတယ်